Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရှင်များရှင် VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ19ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်လပိုင်ပါဒီကနေ့အစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးသွားမှာပါအီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူထုကိုတီးပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာရုံးမြင့်တန်ကြားဌာနရင်းနဲ့တွေ့ဆုံသွားမှာပါဒီကနေ့မနက်ပိုင်းနှုန်းကဒီဂါဇာဒေသမှာဗုံးတွေဇက်တိုက်ပေါက်ကွဲခဲ့တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်လပိုင်ရေ
အောက်ပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့နိုင်ငံအပေါ်စေနာထားတဲ့ပြည်သူတိုင်းအာဇာနည်တွေဖြစ်နိုင်တယ်လို့ဒီကနေ့ကြားရတဲ့68ကြိမ်နှစ်မြောက်အာဇာနည်နေ့အခမ်းအနားမှာတော့အောင်ဆန်းစုကြည်ကအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ
်။အာဇာနည်ဆိုတာအာဇာနည်ကိုဦးရှိတဲ့ရှိတဲ့စိတ်ကြတဲ့အဖြစ်စီကရှိတဲ့လူပါတော့အာဇာနည်ဆိုတဲ့ဝဲသားပါ
ဒါအပြင်အစိုးရတန်းတဲ့ကချင် KIA တိုက်ပွဲကြောင့်ကချင်ဒုက္ခသည်တထောင်လောက်တောတောင်ထဲမှာပိတ်မိနေတဲ့အကြောင်းပါဝင်နောက်ပိုင်းမှာတော့နိုင်ငံတကာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြေညာပေးကြပါအောင်ရှင်
။အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার အရေးနဲ့ပတ်သက်ပြီးလူထုကိုအသိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအထူးကရုံးမြင့်တန်ကြားဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညီနိုင်ခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်အောင်ကြိုးပမ်းနေတာတွေကိုရပ်ဆိုင်ဖို့အီရန်အနေနဲ့သဘောတူခဲ့တာပါ။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးဒါဟာဘလောက်အထိအောင်ကောင်းကျိုးတက်ရောက်နိုင်မလဲဆိုတာကို Mr. Kerry အနေနဲ့လူထုကိုရှင်းလင်းတင်ပြမှာဖြစ်ပါတယ်။သမ္မတဥပမာကလည်းအခုအီရန်နဲ့သဘောတူညီချက်ရခဲ့တဲ့ပေါ်လွတ်တော်အနေနဲ့အဟန့်တားလုပ်မယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးပြီးပယ်ချမယ်လို့ပြောဆိုထားပြီးဘယ်တော့မှအီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်ဖို့ဆောင်ရွက်နေတာကိုရပ်ဆိုင်းနိုင်အောင်မလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။သမ္မတဥပမာရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြားလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲ့လိုမလုပ်နိုင်အောင်အစစ်အစစ်စုံစမ်းစစ်ဆေးသွားဖို့အလုံးပြင်ဆင်ထားတယ်လို့ဆိုပါတယ်။အီရန်အနေနဲ့နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း68ရာခိုင်နှုန်းကိုနိုင်ငံပြင်ပကိုပို့ဆောင်ဖို့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်အီရန်ရဲ့စီးပွားရေးကိုအာရုံချိနေစေတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေကိုပြန်အသက်သွင်းသွားမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်။အီရန်ဘာသာရေးကောင်းဆောင်အယာတိုလာခါမေနီကတော့အခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမဒန်ဥပုပ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောဆိုခဲ့တာပါ။အီရန်နဲ့ရရှိလာတဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဗီယက်နမ်မှာရှိတဲ့ကုလလွန်ကြုံရေးကောင်စီကတနင်္လာနေ့အစောပိုင်းမှာအတည်ပြုပေးသွားမှာဖြစ်တယ်လို့တန်တမန်တွေကပြောပါရယ်ဒီဆုံးဖြတ်ချက်ထဲမှာအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုဆွချသွားဖို့နဲ့အီရန်အနေနဲ့နျူကလ িয়ার အစီအစဉ်ကိုဆွန့်လွတ်ဖို့ဆရာတွေထိတ်ဆုံးကပါဝင်ပါရယ်ခင်ဗျာ
နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီဟာဝါရှင်တန်ဒီစီကိုလျှက်တာအလဲပတ်ခီးစင်ဖြစ်ဒီကနေ့ရောက်လာဖို့ရှိနေပါတယ်။ဒီခီးစင်တွင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့လည်းတွေ့ဆုံစကားပြောဖို့ရှိပါတယ်။တနင်္လာနေ့မှာသမ္မတအင်ဖြူရိုကိုပထမဆုံးအကြိမ်လာရောက်တဲ့နိုင်ဂျီးရီးယားသမ္မတကိုမစ္စတာအိုဘားမားကကြိုဆိုတွေ့ဆုံတဲ့အခါအစ္စလာမစ်ဆွန်ရောက်ဘိုကိုဟာရမ်တို့ရဲ့ခြိမ်းခြောက်မှုတွေနဲ့ပတ်သက်လို့ထိတ်ဆုံးကဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ရတယ်လို့ဆိုပါတယ်။အမေရိကန်ဘက်ကလည်းစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အတွက်အကူအညီတွေကိုတိုးချဲ့ပေးဖို့ရှိပါတယ်။မေလမှာမစ္စတာဘူဟာရီအာနာရလာတဲ့အချိန်ကလေးကပိုကိုဟာရမ်တို့ရဲ့တိုက်ခိုက်မှုတွေပိုပြီးပြင်းထန်လာခဲ့တာလည်းဖြစ်ပါတယ
်။ဒီကနေ့မနေ့အစောပိုင်းကဂါဇာဒေသမှာဘုံးတွေဇက်တိုက်ပေါက်ကွဲခဲ့တယ်လို့အာနာပိုင်းတွေကပြောပါတယ်။ဘုံးပေါက်ကွဲမှုကြောင့်လူနှစ်ယောက်ဒဏ်ရာရသွားပြီးဟာမတ်စ်နဲ့အစ္စလာမ်စစ်သည်ကြတွေရဲ့ကားငါးစီးထက်မနည်းပျက်စီးသွားပါတယ်။ဟာမတ်စ်အဖွဲ့ဝင်တွေအဓိကအခြေစိုက်ရာရှခိရက်ဝမ်နမီကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လဲအာနာပိုင်းတွေကပြောပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လဲပောက်ကွဲမှုတနေရာကနိုင်ငံပေါ်မှာတော့ IS စစ်သည်ကြအလံရေးဆွဲထားတာကိုဓာတ်ပုံတွေထဲမှာတွေ့ရပါရယ်ဂါဇာဒေသမှာ IS တွေနဲ့ Hamas အကြားအင်အားပြန်ဆိုင်မှုတွေရှိနေချိန်မှာပဲအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာပါ
အမေရိကန်ပြည်ထောင်စုတန်နစီပြည်နယ်ချက်တာနူဂါမြို့မှာဂျာရာဘရီနေကဖြစ်ပွားခဲ့တဲ့ပစ်ခတ်မှုနောက်ပိုင်းအနေဆုံးပြည်နယ်6ခုကမြို့တော်ဝင်တဲ့ဟာအမျိုးသားစီရေးအထောက်ကူပြုတပ်တွေမှာလက်နက်တွေထားရှိဖို့ခွင့်ပြုပေးလိုက်ပါတယ်။တပ်သားစုဆောင်ရေးစခန်းတွေရဲ့လုံခြုံရေးကိုပြန်ပြီးဆန်းစစ်နေတယ်လို့စစ်ဦးစီးဌာနဗိုလ်ချုပ်ကြီးရေအော်ဒီယန်နိုကပြောပါရယ်။ချက်တာနူဂါကပစ်ခတ်မှုအတွင်းဒဏ်ရာရသွားတဲ့ရေတပ်သားကတော့မနေ့စနေနေ့ကပဲကွယ်လွန်သွားခဲ့တာကြောင့်ခုဆိုရင်ဒီပစ်ခတ်မှုကြောင့်သေဆုံးသူပေါင်း5ဦးရှိသွားပါပြီ။ပစ်ခတ်မှုအတွင်းသေဆုံးသွားတဲ့မရိန်တပ်သား4ဦးတို့ဟာ ာအီရန်နဲ့အာဖဂန်နစ္စတန်ကစစ်ပြန်တွေဖြစ်ပြီးစူတစိတ်တွေရထားကြတဲ့သူတွေလည်းဖြစ်တယ်လို့မရိန်တက်ကပြောပါရယ်ပြစ်ခတ်မှုအတွေ့ဆွဆွဲခံရတဲ့အသက်24နှစ်အရွယ်မိုဟာမက်ယူဆုဖ်အဗ်ဒူလာဇီကသူ့ရဲ့မိသားစုဝင်တွေကသူ့ရဲ့လောက်ရအတွေ့နောင်သားရမိကြောင်းစနေနေ့နောက်ပိုင်းကကြေညာချက်ထုတ်ပြန်ပါရယ်အဗ်ဒူလာဇီကိုရောပထမပြစ်ခတ်မှုဖြစ်ပေါ်စဉ်ကလေးကနောက်ကနေလိုက်ဖမ်းမှုကြိုးစားတဲ့ရဲကပဲအသေးပြစ်တက်ခဲ့တာပါဒီပြစ်ခတ်မှုမှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့အစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်ရှင
် UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်68နှစ်မြောက်အာဇာနီနေ့ကိုမြန်မာနိုင်ငံတဝန်းကျင်းပတာမှာရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့အာဇာနီနေ့အခမ်းအနားကိုတော့သမရဦးသိန်းစိန်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကသုရဦးရွှေမန်းနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ပါရယ်လွတ်လပ်ရေးပါခင်ကြီးဖိုးကျော်အောင်ဆိုင်းရဲ့သမီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်လည်းအာဇာနီပိတ်မှန်မှာလာရောက်ပန်းခွေချဂါရဝပြုခဲ့ပါရယ်အာဇာနီခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့ပြည်သူလူထုလည်းဒီခမ်းနားကိုတက်ရောက်ဂါရဝပြုပါရယ်ဒါအပြင်အာဇာနီကောင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ရုံဘုကျောင်းဆန်းနေရင်ပြတဲ့ဘုကျောင်းဆန်းကျေးရွှေရှိရာဘုကျုပ်ပန်းချံစတဲ့အာဇာနီနေ့အထိမ့်မှတ်အထင်ကရနေရာတွေမှာပြည်သူများလာရောက်အလေးဂါရဝပြုကြသလိုအာဇာနီတွေကြာဆုံးတဲ့အချိန်မနက်10:38မိနစ်မှာလဲမြန်မာနိုင်ငံတနိုင်ငံလုံးကမြို့တော်တော်များများမှာအော်ဆွဲအလေးပြုသလိုကောင်းနေတွေးပြီးဝန်ထဲကြောင့်ပြသခဲ့ပါရယ်1948ခုနှစ်ဇူလိုင်လ19ရက်နေ့စနေနေ့မနက်ပိုင်းမှာအတွင်းဝင်များရုံမှမြန်မာနိုင်ငံပြည်လဲထူထောင်ရေးအတွက်အစည်းအဝေးကျင်းပနေတဲ့မြို့သားခေါင်းဆောင်ဘုကျောင်းအောင်ဆန်းဦးဆောင်နဲ့နိုင်ငံခေါင်းဆောင်တွေဟာလှုပ်ကြံခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ထိုင်ဝမ်ရဲ့ထိပ်တန်းနိုင်ငံရေးပါတီကြီးတစ်ခုက2016သမရလောင်းအတွက်အမျိုးသမီးတယောက်စီကိုအတည်ပြုရွေးချယ်လိုက်ကြပါရယ်ဒါဟာအမျိုးသမီးတွေရဲ့ဦးဆောင်မှုကိုတမိုင်းတစ်လျှောက်ပထမဆုံးအကြိမ်အဖြစ်လက်ခံလိုက်တာလည်းဖြစ်ပါရယ်လောလောဆယ်အာယုံဆိုင်စီယာဖြစ်နေတဲ့တရုတ်ထိုင်ဝမ်ဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးပြိုင်ဖက်တွေရဲ့အမြင်သဘောထားတွေကိုပုံပွင့်လင်းလင်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။ထိုင်ဝမ်ရဲ့လက်ရှိအာဏာရ National Party ကတနင်္လာနေ့ကဟန်စီချူးကို January လရွေးကောက်ပွဲမှာဝင်ရောက်ရွေးခံမှုရွေးချယ်လိုက်တာပါ။သူဟာကျောင်းဆရာမဟောင်းလည်းဖြစ်တယ်လို့ဥပဒေပြုလွတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပါတယ်။ Miss Hang ဟာတရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကိုထောက်ခံသူလည်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးအပေါ်တတိကြီးကြီးထားတဲ့အတိုက်ခံ Democratic Progressive Party ကဖက်ကတော့ပါတီကောင်းဆောင် Si Ing-wen ကိုပြိုင်ဖက်အဖြစ်အရွေးခံမှာပါ2016 January ရွေးပြောက်ပွဲအကြိုကောက်ယူတဲ့စစ်တမ်းအရာစီကရှေ့ကဦးဆောင်နေပါတယ်2008ခုနှစ်ကလေးကအေးဆက်ပေမဲ့လည်းယင်းနှမှုရှိတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာရွေးကောက်ပွဲအကြိုအကြောင်းအရာဖြစ်လာနေပါတယ်။1980ကလေးကဒီမိုကရေစီစနစ်ကျင့်သုံးခဲ့တဲ့ထိုင်ဝမ်မှာအမျိုးသမီးသမရလောင်းကိုရွေးချယ်ခဲ့တာမရှိခဲ့သလိုပါတီကြီးနှစ်ရက်လုံးကထောက်ခံပေးတာမျိုးလည်းမရှိခဲ့ပါဘူး။
ကိုကိုကိုတေချောင်းကြံစီသွားတဲ့တောင်ကိုရီးယားထောက်လန်းရေးအရာရှိတူကတောင်ကိုရီးယားအစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်ပြန်ပြီးစုံစမ်းထောက်လန်းနေဆိုတာဟာမဟုတ်မှန်ဘူးလို့ညင်းချက်ထုတ်ထားတဲ့စာကိုရေးသားခဲ့တဲ့အကြောင်းအာနာပိုင်နီကပြောပါတယ်အသက်40နဲ့50ကြားရှိသူတူဦးဖြစ်တဲ့လင်းဟာအမျိုးသားထောက်လန်းရေးဌာန NIS ကထောက်လန်းရေးတူဦးဖြစ်ပြီးတောင်ကိုရီးယားမြို့တော်ဆိုးတောင်ဘက်ယွန်ဂျင်မြို့ရဲကတောင်ပေါ်လန်းတနေရာမှာရပ်ထားတဲ့သူ့ရဲ့ကားထဲမှာတည်ဆုံနေတာဖြစ်တယ်လို့ယုံဟပ်သတင်းဌာနကကြေညာပါတယ်တမန်တောင်ကိုရီးယားနိုင်ငံသားတွေရဲ့ mobile phone တွေ online ကနေသတင်းပြောဆိုဆက်သွယ်မှုတွေကို NIS အနေနဲ့ computer program တွေကိုတုံးပြီးစုံစမ်းထောက်လန်းခဲ့တာမျိုးမရှိဘူးလို့သူ့လက်ရင်းနဲ့ရေးထားတဲ့စာကိုရဲတွေကထုတ်ပြန်ခဲ့ပါတယ်။အီတလီနိုင်ငံက computer program ရောင်းချတဲ့ company ကနေ2012ခုနှစ်တုန်းက program တစ်ခုဝယ်ခဲ့တယ်လို့လွှတ်တော်အဖွဲ့ဝင်တွေကိုအစီရင်ခံခဲ့ပြီး NIS အပေါ်အခုလိုဆက်ဆဲချက်တွေထွက်ပေါ်လာတာပါ။မြောက်ကိုရီးယားနိုင်ငံရဲ့ cyber တိုက်ခိုက်မှုပြုလုပ်လာနိုင်တဲ့အပေါ်ပြင်ဆင်တဲ့အနေနဲ့ဒီ computer program ကိုဝယ်ယူအသုံးပြုတာဖြစ်တယ်လို့တော့ NIS ကတုံ့ပြန်ပါတယ်။ဒါပေမဲ့လည်းအထူးသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေမှာ NIS အနေနဲ့ဝင်ရောက်ဆော့ဖက်မှုတွေရှိတယ်ဆိုတဲ့သတင်းတွေကတော့ထွက်ပေါ်နေတာပါ။2012ခုနှစ်ရွေးကောက်ပွဲမှာသမရပတ်ကွန်ဟဲရဲ့ပြိုင်ဘက်သမရလောင်းပေါ်အပုတ်ချတိုက်ခိုက်မှုနဲ့ NIS ညွန်ကြားမှုဟောင်းတယောက်ကိုထောင်ထဲချမှတ်ခဲ့ပြီးအခုအပတ်အတွင်းမှာတောင်ကိုရီးယားတရားရုံးချုပ်ကသူ့ပေါ်နောက်ထပ်ရုံးတည်စစ်ဆေးမှုပြီးခဲ့တဲ့အပတ်အတွင်းကအမိန့်ထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံဆစ်ဒနီမှာအမျိုးသားရေးစိတ်ဓာတ်တက်ကြွသူတွေနဲ့လူမျိုးရေးဝါဒီကိုဆန့်ကျင်သူတွေအကြားတင်းငွေနေကပဋိပက္ခဖြစ်ပေါ်ခဲ့ရာကြောင့်လူ၅ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေတာခန်သတင်းဌာနနဲ့ရဲအရာရှိတွေကပြောပါရယ်။ဆစ်ဒနီမြို့လယ်က Martin Place မှာနှစ်ဖက်စလုံးကလူပေါင်း600လောက်စုဝေးခဲ့ကြတယ်လို့ရဲကပြောပါရယ်။အစ္စလာမ်ဘာသာဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုဝေဖန်တဲ့ပြောဆိုမှုတွေကိုအမျိုးသားရေးဖက်ကထောက်ခံသူတွေကနားထောင်ခဲ့ကြပြီးဩစတြေးလျအလံကိုဝေ့ရန်ပြီးတော့နိုင်ငံတော်တချင်းကိုလည်းတည်ဆုခဲ့ကြပါရယ်။မနေ့ကမဲလ်ဘုန်းမှာဖြစ်ပွားခဲ့တဲ့လူထုစုဝေးပွဲမှာဖြစ်ခဲ့သလိုပဲလူမျိုးရေးဝါဒီတွေရဲ့ကြွေးကြော်ချီတက်မှုတွေကိုစန့်ကျင်သူတွေကကြားဖြတ်ဖို့ကြိုးစားခဲ့ကြပြီးနာဇီလူမိုက်တွေထွက်သွားကြလူမျိုးရေးဝါဒမရှိအစ္စလာမ်ကြောက်ရွံ့မှုမရှိဆိုတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ထားခဲ့ကြတာပါ။နှစ်ဖက်ကြာကလုံထွေးတပ်ပုံမှုတွေလည်းဖြစ်ခဲ့ပါတယ်လူမျိုးရေးဝါဒဖက်ဆစ်ဝါဒနာဇီဝါဒတွေဆန့်ကျင်ဖို့အတူယက်တီဆန့်ကျင်သွားရလိမ့်မယ်လို့လူမျိုးရေးဝါဒကိုဆန့်ကျင်သူတယောက်ကပြောပါတယ်ဩစတြေးလျနိုင်ငံမှာရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့အရေးဟာနိုင်ငံရေးအရေးပါတဲ့အကြောင်းအရာဖြစ်လာနေပါတယ
်တင်းကနေနောက်ဆုံးသိရထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြသွားမှာပါနိုင်ငံအပေါ်မှာစေနာထားတဲ့ပြည်သူတိုင်းအားစာနေတွေဖြစ်နိုင်တယ်လို့တိုင်းပြည်အမှန်တကယ်ပြောင်းလဲမှတိုးတက်မှာမို့စစ်မှန်တဲ့အပြောင်းလဲကိုလှုပ်ဆောင်ကြဖို့အားစာနေကောင်းဆောင်ကြီးပိုချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကအားစာနေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ကြားရောက်ပြီးဖြစ်တဲ့68နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပရာအာဇာနည်ကူဗိမာန်ကိုနိုင်ငံတော်အဆင့်ဒုတိယသမ္မတတင့်နဲ့လွတ်တော်အကြီးအကဲတွေကကိုယ်တိုင်လာရောက်ဂௌရဝပြုတာဟာနိုင်ငံမှာဒီမိုကရေစီစနစ်ရောင်ချီတန်းလာတာကိုပြသရာရောက်တယ်လို့တိုင်းရင်းသားကောင်းဆောင်တွေကသုံးသပ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်2015ခုနှစ်ဇူလိုင်လ19ရက်နေ့ဒီကနေ့တနင်္ဂနွေနေ့မှာကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့ကိုမြန်မာနိုင်ငံတဝန်းကပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကအာဇာနည်နေ့အောင်မေ့ပွဲအခမ်းအနားတွေနဲ့ဂုဏ်ပြုကျင်းပခဲ့ကြပါတယ်။နိုင်ငံပေါ်မှာစေတနာထားတဲ့သူအလုံးညီညွတ်တဲ့ပြည်ထောင်စုမြန်မာနိုင်ငံထူထောင်နိုင်ရေးကြိုးပမ်းလိုသူတိုင်းဟာအာဇာနည်တွေဖြစ်တယ်လို့အာဇာနည်ခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ကဒီကနေ့သူမရဲ့ NLD ပါတီရဲ့ဌာနချုပ်မှကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာပြောဆိုလိုက်ပါတယ
်။နိုင်ငံပေါ်မှာစေတနာရှိတဲ့ပုဂ္ဂိုလ်အားလုံးဟာအာဇာနည်ဖြစ်နိုင်တဲ့စိတ်ဓာတ်တွေရှိပါတယ်။အာဇာနည်ဖြစ်ခြင်းဆိုတာအသက်ကိုဆင်နာကိုပြောလို့တာမဟုတ်ပါဘူး။အာဇာနည်စိတ်ဓာတ်ကိုအမှတ်တကယ်ဝေးယူတာကိုပြောလို့တာဖြစ်ပါတယ်။အာဇာနည်ဆိုတာအာဇာနည်ကိုရှိတဲ့စိတ်ဓာတ်နဲ့စိတ်ဓာတ်နဲ့အဖြစ်စီကရှိတဲ့သူကိုပြောတာအာဇာနည်ဆိုတဲ့ဝဲသားပါတယ်။အဲဒီလိုဖြစ်တဲ့နိုင်ငံမှာစင်အာဇာနည်အများကြီးရှိနေတယ်
အာဇာနည်နဲ့အခမ်းအနားကျင်းပရာအာဇာနည်ကူဗိမာန်ကိုသမ္မတဦးသိန်းစိန်ရဲ့ကိုစားဒုတိယသမ္မတတဒေါက်တာဆိုင်မောက်ခန့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်နာယကလည်းဖြစ်တဲ့သူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းထွန်းဦးတို့ကလာရောက်ဂါရဝပြုလွမ်းသူပန်းခွေချအလေးပြုခဲ့ကြပါတယ်အခုလိုမျိုးနိုင်ငံတော်အကြီးအကဲတွေဘက်ကလာရောက်ဂါရဝပြုခဲ့တဲ့အပေါ်ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဥက္ကဋ္ဌဦးစောတန်းမြင့်ကဒီမိုကရေစီရောင်ကြီးတန်းလာတဲ့သဘောကိုပြရာရောက်တယ်လို့ဆိုပါတယ
်နိုင်ငံအတွက်ဒီလွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးများကိုဒါသမ္မတကိုစားရတော့နော်အဲဒုသမ္မတကိုယ်တိုင်ဆက်ရောက်တယ်ဆိုတော့ဒါဘာပဲဖြစ်ဖြစ်နိုင်ငံကောင်းဆောင်တွေကိုအများကြီးကြံပြီးတော့ဟိုအလေးထားလာအရင်တော့ဆိုရင်နဝတခေတ်ကဆိုရင်အတော်တန်ကြီးကိုမေ့လျော့သွားတယ်လေအခုအချိန်မှာတော့ဘာပဲဖြစ်ဖြစ်လွတ်လပ်ရေးအတွက်ဦးဆောင်ခဲ့တဲ့ကောင်းဆောင်ခဲ့တဲ့အာဇာနည်ကောင်းဆောင်တွေကိုအများကြီးအသိအမှတ်ပြုလာပြီဆိုတာအဲဒီမိုကရေစီအပြောင်းအလဲကိုစတင်ပြီးတော့လက်ခံလာပြီဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့မြင်နေရတယ်အရင်ကဆိုရင်တမန်ဆင့်ပဲတက်ကြတယ်လေဟိုအရင်ကဆိုရင်ဒါအဲရန်ကုန်တိုင်းရတော်မှာဝန်ကြီးချုပ်တော်မတက်ရောက်ဘူးလေမြို့တော်ဝန်ဆင်းလောင်းနဲ့ပြီးသွားတယ်လေအဲအခုတော့အပြောင်းအလဲကာလမှာသူတို့လည်းဟိုတော်တော်လေးပြုပြင်ပြောင်းလဲစပြုလာပြီဆိုတဲ့အနေအထားလေးကိုကျွန်တော်တို့ဒါအတိုင်းအတာထုတ်ပြီးနဲ့ပြောလို့ရမှာပေါ့ဆိုတော့အရင်ကဆိုရင်ဒီမိုကရေစီတစ်နှစ်ခါအင်မတန်အခုပြောင်းကာလမှာဖြစ်တယ်ပေါ့နော်တစ်နှစ်ပြီးတစ်နှစ်ကိုဒီမိုကရေစီရဲ့အတ္တသာရလေးတွေနည်းနည်းနည်းနည်းပို့ပြီးတော့တိုးလာတယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်သုံးသပ်ရမှာဖြစ်ပါလိမ့်ကြ
။ဒီမိုကရေစီစနစ်ရဲ့အပြောင်းအလဲတစ်ခုကိုရှေ့ရှုနေပြီလို့တိုင်းရင်းသားခေါင်းဆောင်တွေဘက်ကသုံးသပ်နေပေမဲ့မြန်မာနိုင်ငံမှာအမှန်တကယ်ပြောင်းလဲမှတိုးတက်နိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကသူမရဲ့အာဇာနည်နဲ့မိကွန်းနဲ့ထည့်သွင်းပြောဆိုပါရတယ်။ကျွန်တ
ော်တို့ရဲ့ဆောင်ဖို့ကတော့ပြောင်းလဲတဲ့တာမီးဆိုလူတိုင်းကလည်းသဘောတူလိမ့်မယ်လို့ပြောလို့ရှိပါတယ်။ပြောင်းလဲမှတကယ်အမှန်တကယ်ပြောင်းလဲမှဒီနိုင်ငံမှာတိုးတက်နိုင်မှာပါ
ကျောင်းလေးခင်းနေနေရာမှာကျောင်းလေးရမယ်။ရမြဆန်းဆန်းဆန်းဆောင်းကကကျောင်းလေးရမယ်။
ဒီကနေ့ကြာရောက်တဲ့68နှစ်မြောက်အာဇာနည်နေ့မှာအာဇာနည်ဗိမာန်အာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတဲ့ရန်ကုန်မြို့ကအတွင်းဝင်ယုံဘိုးကျောင်းအောင်ဆန်းနေအိမ်ပြတိုက်ဘိုးကျောင်းအောင်ဆန်းကျေးရုပ်ရှိရာဘိုးချုပ်ပန်းချန်းစားတဲ့အာဇာနည်နဲ့အထိမ်းမှတ်အထင်ကရနေရာတွေမှာပြည်သူအများကလာရောက်ဂါရဝပြုကြသလိုအာဇာနည်ခေါင်းဆောင်ကြီးရေကြဆုံးခဲ့တဲ့အချိန်မနက်10နာရီနဲ့38မိနစ်မှာလဲရန်ကုန်တမြို့လုံးအိုးအဆွဲအလေးပြုသလိုကားတွေကလည်းဟွန်းနေတီးပြီးတော့ဝမ်းနေကြောင်ပြသခဲ့ကြပါတယ်လို့ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့အာဇာနည်တွေအတွက်ရည်စူးပြီးဆွန်းပြတ်တယ်အများဝယ်တယ်အရင်ဆုံးမနက်ကျွန်တော်တို့တော်တော်များများလောက်ကြရမြို့နယ်တိုင်းမှာအာဇာနည်ကုန်းမှာအာဇာနည်ဒီနေ့ပတ်သက်ပြီးတော့ကျွန်တော်တို့လမ်းသူပန်းခွေတက်ချရတဲ့အဖွဲ့တွေကလည်းတက်တက်သွားချကြတယ်ကျွန်တော်တို့30ခုမှာကျတော့ရန်ကုန်တမြို့လုံးကြီးပါပါပဲအားလုံးကစံချက်ဆက်နဲ့အော်ဆွဲတယ်ပေါ့နော်အော်ဆွဲတယ်အော်ဆွဲတဲ့အခါမှာဒီပြည်သူတွေကပါအားလုံးလာပြီးတော့ဝိုင်းပြီးတော့အလေးပြုတဲ့အနေအထားတွေလည်းရှိတယ်ပြီးတော့ကောင်းဟွန်းတန်တွေပေးပြီးတော့ပတ်စကားတွေကလည်းဝိုင်းပြီးတော့ခွန်ကန်နေနေပေါ့နော်ကျွန်တော်တို့ဝိုင်းပြီးတော့အာဇာနည်တွေလေးပြုတဲ့အနေအထားတွေရှိပါတယ်ခင်ဗျာတော်တော်စီကားပါတယ်ကျွန်တော်ဒီနေ့လည
်းဒီကနေ့အာဇာနည်နေ့မှာကြဆုံးလေပြီးတော့အာဇာနည်ခေါင်းဆောင်ကြီးတွေကိုအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဖြစ်တဲ့ဘိုးကျောင်းဆန်းရဲ့သားကြီးဦးအောင်ဆန်းဦးတမီးဖြစ်သူဒေါအောင်ဆန်းစုကြည်နဲ့အတူကြံခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေအစိုးရအဖွဲ့အစည်းအသီးသီးနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူတက်ကြွလှုပ်ရှားသူတွေနိုင်ငံရေးပါတီတွေနဲ့အများပြည်သူတွေအာဇာနည်ဗိမာန်ကိုလာရောက်ပြီးတော့ဂါရဝပြုခဲ့ကြပါတယ်ရှင်
ဒီကတိုက်ခံပါတီရည်ချက်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကဒါမဲ့ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ် NLD အနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီးလွတ်တော်ကိုယ်စားလှယ်နေရခွဲဝေယူသင့်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးသင့်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုတဲ့ဒေါသရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါသရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ငါနဲ့ညတိုင်းရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုတော့ကချင်ပြည်နယ်ဘက်ကသတင်းဆောင်ပါကိုနားဆင်ရမှာပါ။ကချင်ပြည်နယ်မြောက်ပိုင်းမလီယန်ဒေတာကအစိုးရတပ်နဲ့ကချင် KIA တပ်တို့ကြားတိုက်ပွဲတွေကြောင့်ကချင်ဒုက္ခသည်တထောင်ကျော်လောက်တောတောင်တွေထဲပိတ်မိနေပြီးကယ်ဆယ်ရေးအဖွဲ့တွေလည်းတွားရောက်ကူညီခြင်းမရှိသေးဘဲဖြစ်နေပါတယ်။အခုရက်ပိုင်းအတွင်းဖြစ်ပွားနေတဲ့အစိုးရထိုးစစ်ဆင်မှုကြောင့်မလီယန်တဝိုက်ရွာ၃ရွာကကချင်ဒုက္ခသည်တွေထွက်ပြေးတင်းရှောင်နေရတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့ကုညံဝင်းအောင်ကပြောပြပါမယ်ရှင
်ကချင်ပြည်နယ်မြောက်ပိုင်းစွန်ဘရာဘုံမြို့နားလှူရှားနေတဲ့ KIA တပ်မဟာခုနှစ်ကိုမလီယန်အခြေစိုက်မြို့မအစိုးရတပ်တွေကထိုးစစ်ဆင်လာတာကြောင့်မလီယန်လော့ဒ်မိုင်ယန်အပါအဝင်ရွာ၃ရွာကကချင်ဒေသခံတထောင်လောက်ဟာတောတောင်တွေထဲထွက်ပြေးပွန်းအောင်နေရတယ်လို့KIO ကချင်လွတ်လပ်ရေးအဖွဲ့ဗဟိုကော်မတီဝင်ဦးတွဲပြည်သာက VOA ကိုပြောပါတယ
်အခုဒီတက်ပွဲဖြစ်တဲ့မလေးရာဆိုတော့သူတို့ပမာတပ်ပြီးသတ်စကန်ရှိတယ်ပေါ့အဒီကရွာသားတွေကအားလုံးအရှိကမ်းဘက်မှာထွက်ပြေးတယ်လို့ပြောကြတယ်ဒီကဟိုဘက်လေငါမိုင်လောက်ဝေးတဲ့ဒီဝါရှိတယ်အဲ့ဒီဝါတွေကလည်းအော်ဒီမီအရှိဘက်ကကိုရင်ကိုနိုင်ပါတယ်မကိုရင်လည်းသူတို့တော့မှပုံနေမလားတော့မသိဘူးဆက်ပွဲဖြစ်တဲ့ဒီမလီယန်ယွာရဲ့နောက်လွန်မိုင်လာဒီယွာရဲ့ဟိုအော်ဒီမီကန်ပေါ်မှာရှိတဲ့ယွာရဲ့တုံးရတော့သူတို့ထွက်ပြေးရမှာပဲထွန်ပတ်ဝင်တင်လို့ရှိနိုင်တယ်အင်းရှင်ကဆက်ပတ်ဝင်တင်လို့ရှိနိုင်တယ်
ကချင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ပေးနိုင်ရည်လမ်းကြောင်းကိုအစိုးရတပ်တွေကသွားခွင့်ပေးမှာမဟုတ်တဲ့အတွက်ဒုက္ခသည်တွေတောထဲမှာပိတ်မိနေစေဖြစ်တယ်လို့ဦးတွဲပြည်သာကဆိုပါတယ
်အဝေးကအကူအညီပလာပေးဖို့တော့မလိုပါဘူးပိတ်မိနေတဲ့သဘောရှိပါတယ်အယုဒီမစ်ကနဲ့ဟိုဆက်လေနဲ့သွားလို့ရပါတယ်ဒါနဲ့အစိုးရတပ်တို့ဒီလိုခွင့်ပြုမှာဖို့ပါဘူးအယုဒီမစ်နဲ့ဆိုတော့မိုးတွင်းဆိုတော့ရေကြီးနေတော့အဲ့ကဲတော့တော့အရှိမခင်နေကိုငင်ဖို့ဆိုတော့စွာနာကြီးကဒီကပြင်ပါပဲဒုက္ခတဲ့ရောနေဖို့ဆွန်တော့တာတိုက်ပွဲမဖြစ်ဘူးပဲ
က ဇူလိုင်လ15ရက်နေ့ကစားခဲ့တဲ့မြမအစုရတက်တရဲ့မလီယန်ဒေတာထိုးစစ်ဟာမနေ့ကအထိဆက်ဖြစ်နေသေးပဲလို့ KIO ဘူကော်မတီဝင်ဦးတွဲဗီဇာကပြောပါတယ
်။ဒီအခုကကြီးကြေတန်ဖြစ်တော့15ရက်9နာရီကနေပြန်ဆက်တယ်။သူတို့ကဖြစ်ချောင်းထူလာတယ်ထူလာတော့ဟိုဒီလေခုခံစစ်တိုက်ပွဲတစ်ခုဖြစ်တယ်ချင်းတယ်။အဲဒီမှာသူတို့ကပြန်ဆက်သွားတယ်15ရက်ကနေဖြစ်တယ်အခုလည်းပဲဒီနေ့လည်းပဲတိုက်ပွဲ3ရက်ဖြစ်တယ်လို့သိရပါတယ
်။ကချင်ပြည်ပကအဖြေရှာရေးလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရကချင်ဒေသကလက်ရှိတိုက်ပွဲတွေကြောင့်မလီယန်လော့ဒ်မိုင်ယန်ဂျာရာယန်အင်တန်ဇွန်းနဲ့ဖုံအင်ယန်ကြီးရွာတွေကကျောင်းသူကျောင်းသားတွေဆရာဆရာမတွေအပါအဝင်ရွာသားစုစုပေါင်း1000လောက်ဆေးပြေးဒုက္ခတွေဖြစ်နေရတယ်လို့ဆိုပါတယ်ခင်ဗျာ။
ကိုငင်ဝင်းအောင်ပြပြသွားတာပါအခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတော်ရရှင်နေနားဆင်ရမှာပါအရှိတောင်အာရှမှာဆေးလိပ်တောက်သုံးမှုအများဆုံးနိုင်ငံအဖြစ်ကနေရှော့ကြဖို့အတွက်ကမ္ဘောဒီးယားနိုင်ငံကစ조사နေပါတယ်ဆေးလိပ်တွေအပေါ်အခွန်တိုးကောက်တာအများပြည်သူသွားလာရနေရာတွေမှာဆေးလိပ်တောက်တာတားမြစ်တာစားတဲ့အစီအစဉ်တွေနဲ့ဆေးလိပ်တောက်သုံးမှုရှော့ချနိုင်မယ်လို့လည်းမျှော်လင့်ကြတာပါကမ္ဘောဒီးယားနိုင်ငံကဆေးလိပ်တိုက်ဖျက်ရေးအကြောင်း AP သတင်းဆောင်ပါကိုတော့ကိုအောင်လင်းဦးကတင်ပြထားပါတယ်ရှင်
ကမ္ဘောဒီးယားမျိုးသားစီးရင်ဌာနရဲ့ကင်းကနန်နေအရာအသက်18နှစ်ထက်အမျိုးသား 42.5 ခန့်လုံးနဲ့အမျိုးသမီး 3.5 ခန့်လုံးဟာဆေးလိပ်တောက်ကြပါတယ်။ရှီတောင်အရှေ့မှာဆေးလိပ်တောက်နှုန်းအများဆုံးတိုင်းပြည်တွေနဲ့တခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကဒီကင်းကနန်နေမှာတော့မိဘတွေစီကအမွေဆက်ခံပြီးဆေးလိပ်တောက်တက်လာကြတဲ့ကလေးတွေတော့မပါပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဌာနကိုယ်စားဒေါက်တာရဲဒါရာဝုဒ်ကတော့ကမ္ဘောဒီးယားနိုင်ငံမှာဆေးလိပ်ကြောင့်အသက်ဆုံးရှုံးနေရတဲ့နှုန်းဟာစိုးရိမ်စရာအဆင့်မှာရှိနေတယ်လို့ဆိုပါတယ်။
ដល់ឡៃនៅប្រទេសកម្ពុជាយើងវិញការស្លាប់បណ្ដាមួយឆ្នាំចុះនេះគឺមានប្រមាណ 10,000 នាក់ក្នុងមួយឆ្នា
ំនេះសិស្សលេចောင်းទីសុងនៃកម្ពុជានិងគេថា1000លោកឈីបានដល់ទីនេះគឺ28ឆ្នាំកានេះ30លោកទីឈីដល់បាទទីអ្ដែងទွားនីមើលស្រួយស្រួយជាបាទសិស្សលេតោតែដូចគិនសាលីဖြាត់យូហ្កានិលុងយូហ្កាណេតាឆាយូហ្កាទីភិនណៃពីតាំងពីស៊ីវ៉ាយីដូចលេតកែគូវិនដូវិនបូបាទ
စစ်လေတောက်သုံးမှုနှုန်းမြန်မာနေရာကိုရှော့ချနိုင်မှုကြိုးပမ်းနေနေနဲ့ကမ္ဘောဒီးယားဆူရကတော့မကြောက်ရင်ငါပဲစတင်ဆောင်ရွက်နေတာပါစစ်လေတွေပေါ်အခွန်ထုတ်တွေဒုံးမြင့်ကောက်ခတ်မှု secret ဘူးတွေပေါ်မှာပို့ပြီးထင်ထင်ရှားရှားနဲ့သတိပေးချက်တွေကိုဖော်ပြဖို့ဘားဆိုင်တွေစားတောက်ဆိုင်တွေလိုလုပ်ငန်းဝင်တွေမှာစစ်လေတောက်တာတွေကိုတားမြစ်တာတွေပါဝင်ကန့်သက်တဲ့ဥပဒေတွေကိုလည်းလွှတ်တော်ကအတည်ပြုခဲ့ပါတယ်ဥပဒေတွေကိုဘီအန်စီယာမူနီကလက်မှတ်ရေးထိုးပြီးရင်တော့ဥပဒေဖြစ်စတင်ကျင့်သုံးနိုင်တော့မှာပါဒါပေမဲ့လည်းစစ်လေးစံကြီးလှုပ်ရှားသူတွေအနေနဲ့ကတော့ကျမ်းမာရေးအန်ဒီရဲ့နဲ့ပတ်သက်လို့လူလူကြားပညာပေးနိုင်အောင်ကြိုးပမ်းနေကြဆဲဖြစ်ပါတယ်။ကမ္ဘောဒီးယားကျမ်းမာရေးလှုပ်ရှားမှုအဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာမွန်ခေါင်းကတော့ကျမ်းမာရေးဝန်ကြီးဌာနနဲ့လက်တွဲပြီးဖနိုမင်မျိုးတော်မှာစစ်လေးစံကြီးစတင်ဆောင်နေပြီလို့ဆိုပါတယ်။
ក្លងមកនេះអង្គការចលនាដើម្បីសុខភាពកម្ពុជាបានសហការជាមួយសាលារដ្ឋធានីភ្នំពេញ
នៅក្នុងស៊ីបិនតាយាយីឋានៈនៃអនីកាលិតទ្វេពីសិលេគិនសិនយីស៊ីមានជិតរីកម្ពុជាចាំមកយីវងជីឋានៈកសាវិញនីបាពីសិលេមិនតောက်ភូចាំមកយីវងជីឋានៈកអមេតធុកថារ៉ែតៃសាតောက်សៃរីតាឆាលងានខ្វិននីមកទីបេសៃមុននីភ្ញាក់ជីវទិសៃយ៉ាយ៉ាក្វិតទូគូលេញွန်ចាថាពីបាពី
ឧបរេតិតិពលារណេញាសិលេតောက်တဲ့ទូរីយោប៉ាឡាលេមេលុលេញော်លិននីយ៉ាបាដែរကွန်ဆန်နဲ့ပိုင်ဆိုင်တဲ့တာဘူးဘားဆိုင်ပါဝင်ဖနိုမင်မျိုးတော်ကစားတောက်ဆိုင်တချို့မှာတော့ဥရီတွေမပေါ်ခင်ကတည်းကကိုယ်သဘောနဲ့ကိုယ်ဆေးလိပ်တောက်တာကိုကန့်သက်ထားကြတာပ
ါကျမဟွာဟွာငါရဲ့ဟွာရုပ်ပုံကန့်တယ်ကဘာခင်မလို့
ရချင်းကဘားဆိုင်မှာလုလုခဲ့တော့ကလူတွေဆေးလိပ်တောက်ကြတာတွေ့တော့ကျမရေးအတွက်ဒီလူတွေဖြတ်ဖို့ကောင်းတယ်လို့ကျွန်တော်အမြဲတွေးမိပါတယ
်ဒါပေမဲ့လည်းဆေးလိပ်မဖြတ်နိုင်သေးတဲ့ဟန်ဆွန်နန်တို့လိုလူတွေကတော့ကန့်သက်မှုတွေရှိခဲ့ရင်တော့မှအကျင့်ကိုဖြတ်နိုင်မှုမလွယ်သေးဘူးလို့ဆိုကြပါတယ
်ခင်ယုံနံတော်ကလည်းလူချင်းတို့တမ်းဖ
က်အပေါင်းတင်းနေအိမ်နဲ့ဖြစ်ဖြစ်တခြားနေရာပဲဖြစ်ဖြစ်စစ်လိတ်တို့ဘီယာတို့တောက်နေတဲ့နေရာကိုပဲသွားရမှာပါလမ်းမထွက်စစ်လိတ်တောက်ရတာကတော့ဖုန်နေကားတွေဆိုင်ကယ်တွေနဲ့အဆင်မပြေပါဘူ
း2012ခုနှစ်မှာကလေးကဖနိုမင်မျိုးတော်ရဲ့မျိုးတော်ခမ်းမအပြင်ဘက်မှာစစ်လိတ်တွေကိုမကြော်ညာဘူးတားမြစ်ခဲ့ပြီးတော့အီယာမဆိုင်ပုတ်ကြီးတွေပျောက်ကွယ်သွားခဲ့ပြီးမြဲလဲလမ်းဘေးကြော်ညာတွေကတော့မပျောက်သေးပါဘူးအမေရိကန်ဒေါ်လာခွဲလောက်သာပေးရတဲ့နိုင်ငံခြားကနာမည်ကျော် secret တွေ150လောက်ပဲပေးရတဲ့ပြည်ရင်းထုတ် secret တွေလို့ဈေးချိုချိုနဲ့နေရာကမှာဝယ်လို့ရနေတဲ့ကမ္ဘောဒီးယားနိုင်ငံအတွက်တော့အရှိတောင်အရှက်မှာဆေးလိပ်သက်သုံးမှုနှုန်းအမြင့်ဆုံးတနိုင်ငံဖြစ်ကနေပြောင်းလဲလာဖို့ကတော့အချိန်ယူရအောင်ပါလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါအခုတော့နောက်ထပ်နိုင်ငံတကာသတင်းဆောင်ပါတပုတ်အနေနဲ့တော့ကားကိုချေပေါ်မှာရေဆက်မတင်စီဆက်မရှိပဲအမြဲတမ်းတန့်ရှင်းနေမယ်ဆိုရင်ဘယ်ကားပိုင်မရှိမဆိုသဘောကျကြမှာပါအခုလိုတန့်ရှင်းနေအောင်လုပ်ပေးတဲ့တုတ်ဆေးတွေကိုဘယ်သုံးဖို့ဆက်မှုလုပ်ငန်းအများအပြားမှာဆက် စံတက်မှတ်တော့မယ်အချိန်ကတိတ်မဝေးတော့ဘူးလို့နာနုံဤပညာစံတက်လေးလာနေတဲ့သိပ္ပံပညာရှင်တွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းထောက် George Booth သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင
်ပင်းဖက်တွေကြာဖက်တွေပေါ်ရေမတင်တတ်တာကိုဟိုးရင်တွေကတိနေကြတာမို့ကြာပါပြီအခုကားမှာတုတ်မဲ့ဆေးတွေကလည်းဓာမျိုးတွေဖြစ်လာတော့မှာပါဒီလိုကားတုတ်ဆေးတွေကိုရအောင်သိပ္ပံပညာရှင်တွေလိုက်ပြီးလုပ်နိုင်တာဟာသိသိငယ်တဲ့အမုံကလေးတွေကိုလေ့လာတဲ့နာနိုယူပဗေဒနီးသစ်တွေကြောင့်ဖြစ်ပါတယ်ရေမတင်တဲ့တုတ်ဆေးအမျိုးအစားတွေကိုဖန်တီးဖို့အတွက်လန်ဒန်ကောလိပ်မှာအလုပ်လုပ်နေတဲ့တရုတ်နိုင်ငံဒါလင်နီးပညာတက္ကသိုလ်ကသုတေသနပညာရှင်ရောင်လူးကတိုက်တီနီယမ်ဒိုင်အောက်ဆိုက်ကိုသုံးပါတယ်သူ့ရဲ့ဆင်အားဓာတုဗေဒပမောက္ခကလယ်ရာကာမောက္ခကတော့ဒီဆေးတုတ်ထားတဲ့မျက်နှာပြင်ကိုရေလာပြီးထင်ရေမတင်ဘူးလို့ဆိုပါတယ
် It actually forms
ရေစက်ကမတင်ရုံနဲ့မကပါဘူးခလုံးလုံးပုံဖြစ်သွားပြီးတော့မျက်နှာပြင်ပေါ်လိမ့်သွားတဲ့အခါမှာဖုံတို့ပိုးမွားတို့စုပ်တဲ့လေစုပ်ဆက်အသေးလေးတွေလိုလဲအလုံးလုံးတယ်။ဒါပြင်ဒီတုတ်ဆေးကိုယူပြီးတော့ဖန်တို့အတက်တူတို့လိုမျိုးမာကျော်တဲ့မျက်နှာပြင်တွေမှာရောစက်ကူတို့ခြေတို့လိုမျိုးပျော့ပြောင်းတဲ့မျက်နှာပြင်မှာပါရိုးရိုးကော်လိုပဲတုတ်ထားနိုင်ပါတယ်
။ဒီတိုက်တီနီယမ်ဒိုင်အောက်ဆိုက်နာနိုအမှုန်လေးတွေကိုအထူးစီမံထားတဲ့ကော်နဲ့တွဲပြီးသုံးလိုက်တဲ့အခါမှာရေမတင်တုတ်ဆေးတွေရဲ့အကြီးမားဆုံးဆိုးကျိုးတစ်ခုဖြစ်တဲ့ပျက်စီးလွယ်တဲ့အချက်ကိုလည်းပြည်လည်စေတယ်လို့ဆိုပါတယ်
Applying this square adhesives we've managed to
ဒီဖြန်းနယ်ကောင်နဲ့တွဲပြီးတော့သုံးရင်တော့တကယ်ခံနိုင်ရည်ရှိတဲ့သုတ်ဆေးရအောင်လို့လုပ်နိုင်ပါတယ်ပြောရမယ်ဆိုရင်ကော်ဘတ်တို့ဘာလို့ ਨੇ ပွတ်မိတာချစ်မိတာမျိုးတွေကိုခံနိုင်ရည်ရှိတာပ
ါအခုတီထွင်လိုက်တဲ့သုတ်ဆေးအစ်စ်ကိုအဝိဆာရီဆက်ကူတွေကအစဖန်တို့တမ်မနီတို့လိုအထိပျက်စီးမျိုးစုံအတွက်သုံးနိုင်ပါတယ်ဒါအပြင်ဆေးရုံနဲ့ကားလုပ်ငန်းအပါအဝင်နေရာမျိုးစုံမှာသူ့ကိုသုံးနိုင်ပြီးအကြီးစားကုန်ထုတ်လုပ်ငန်းတွေအတွက်လည်းတင့်တော်တယ်လို့သူတေသနာပညာရှင်တွေကပြောပါတယ
်။ဒေါက်ခင်မျိုးတက်ကြေညာပေးတာဖြစ်ပါတယ်။ VO ကလည်းတင်းခွနေနေ့ညသတင်းတွေကိုကြေညာနေပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတင်းချင်းချုပ်ကိုကုအောင်အောင်ကတက်လက်ကြေညာပေးပါအောင်ရှင
်။အီရန်နိုင်ငံနဲ့သဘောတူညီမှုရခဲ့တဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလူမှုကိုအတိပေးရှင်းလင်းဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီယာအဓိကရုပ်မြင်သံကြားဌာန၅ခုနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့အီရန်ကြားလာပေါင်းတော်ကြားဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်နျူကလ িয়ার လက်နက်ထုတ်လွှင့်နိုင်အောင်ကြိုးပမ်းနေတာတွေကိုရပ်ဆိုင်ဖို့အီရန်အနေနဲ့သဘောတူညီခဲ့ပါတယ်။ဒီကနေ့မနက်ပိုင်းကဂါဇာဒေသမှာဗုံးနေဇက်တိုက်ပောက်ကွဲခဲ့တာကြောင့်လူ2ယောက်တန်ရာရသွားပြီးဟာမတ်စ်နဲ့အစ္စလာမ်စစ်သည်ကြွတွေရဲ့ကား၅စီးထက်မနည်းဖျက်ဆီးသွားပါတယ်။ဟာမတ်စ်အဖွဲ့ဝင်တွေကအဓိကအခြေစိုက်ရာရှေးခ်ရက်ဒ်ဝမ်နမည်ကိုအဓိကပြစ်မှတ်ထားထိုက်ခိုက်ခဲ့တာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။68နှစ်မြောက်အာဇာနီနေ့ကိုမြန်မာနိုင်ငံတော်ကကျင်းပတာမှာရန်ကုန်မြို့အာဇာနီပိတ်မှန်မှာကျင်းပတဲ့အခမ်းအနားကိုတော့သမရဦးသိန်းစိန်ကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခမ်းပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့ပြည်ထောင်စုတရားသူကြီးချုပ်ဦးထွန်းဦးတို့ကလာရောက်ကာရဝပြုလွမ်းသူပန်းခွေချလေးပြုခဲ့ပါရယ်လွတ်လပ်ရေးဖခင်ကြီးပိုကျော်အောင်ဆန်းရဲ့တမီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အပါအဝင်ပြည်သူလူထုတွေနောက်ဒီအာဇာနီခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေဟာအာဇာနီပိတ်မှန်မှာလာရောက်ပန်းခွေချကာရဝပြုခဲ့ပါရယ်ကိုကိုကိုတေချောင်းကြံစီသွားခဲ့တဲ့တောင်ကိုရီးယားထောင်လိုင်းရာရှိသူကတောင်ကိုရီးယားအစိုးရအနေနဲ့သူ့နိုင်ငံသားတွေပေါ်ပြန်ပြီးစုံစမ်းထောက်လှမ်းနေဆိုတာဟာမဟုတ်မှန်ဘူးလို့ငင်းချက်ထုတ်ထားတဲ့စာကိုရေးသားထားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အသက်40နဲ့50ကျားရှိသူတူဖြစ်တဲ့လင်မာအမျိုးသားထောက်လိုင်းဌာန NIS ကထောက်လိုင်းရေးတူဖြစ်ပြီးတောင်ကိုရီးယားမြို့တော်ဆိုးတောင်ဘက်ယွန်ကင်မြို့ရဲကတောင်ပေါ်လမ်းတနေရာမှာရပ်ထားတဲ့သူ့ရဲ့ကားထဲမှာသေဆုံးနေတာဖြစ်တယ်လို့တောင်ကိုရီးယားသတင်းဌာနယွန်ဟပ်အေဂျင်စီကသတင်းအေဂျင်စီကကြေညာပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမာဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇန်ဒိုဖြစ်ပါတယ်ကျမနာမည်ဖိုင်ပါ VOA American တန်ရဲ့ည9နာရီမှာဆက်လက်ထုတ်လွှင့်မယ့်အစီအစဉ်ကိုတော့ line meter 24 25 32တို့ကနေပြီးဖမ်းယူနားဆင်နိုင်ကြပါရှင်တော်ရရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.